မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကစပြီးကျန်းမာရေးဝန်ထမ်းတွေနဲ့ဆေးရုံစည်းကမ်းတွေအတိုက်ခိုက်ခံနေရတာအတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ
် WHO says that between the 1st of February and the 24th of March there have been 32 attacks on healthcare facilities and staff resulting in 2 deaths and 6 injuries
WHO ရဲ့ပြောကြားချက်အရ February 1ရက်ကနေ March 24ရက်အတွင်းကျန်းမာရေးဝန်ထမ်းတွေနဲ့ဆေးရုံစည်းကမ်းပေါင်း32ခုအတိုက်ခိုက်ခံခဲ့ပြီးသေဆုံးရသူ2ဦးနဲ့ဒဏ်ရာရသူ6ဦးရှိကြောင်းသိရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ဒုတိယပြောခွင့်ရ Fahrenheit ကတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဒါအပြင်စစ်တပ်အာဏာသိမ်းမှုကပြည်နယ်နဲ့တိုင်း12ခုကဒါဇင်နဲ့ချီတဲ့ဆေးရုံစည်းကမ်းတွေနဲ့လူနာတင်ရင်အများပြားကိုပါထိခိုက်စေကြောင်းလည်းပြောပါတယ်ဆေးရုံတွေမှာစစ်တပ်တွေတက်ဆွဲထားတာအပါအဝင်ကျန်းမာရေးလုပ်သားတွေပေါ်မှာအင်အားသုံးနှိမ်နှင်းမှုတွေကိုဆက်ပြီးလုပ်နေတာဟာမြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်ကိုအလွန်အမင်းထိခိုက်စေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာကျန်းမာရေးဆောင်ရှောက်ကုသတဲ့ဌာနတွေကိုဖျက်ဆီးတာနဲ့ကျန်းမာရေးဝန်ထမ်းတွေအပေါ်မှာတိုက်ခိုက်နေမှုတွေကိုရပ်ပြန်ရမှာဖြစ်တယ်လို့ကျန်းမာရေးလုပ်သားတွေ၊ဆေးပစ္စည်းတွေနဲ့ဆေးရုံစည်းကမ်းတွေကိုပံ့ပိုးပေးပြီးပြည်သူအလုံးအတွက်ကျန်းမာရေးဝန်ဆောင်မှုပေးနိုင်အောင်လုပ်ဖို့ WHO အကြီးအကဲဒေါက်တာ Tedros Ghebreyesus ကအလေးနဲ့ပြောကြားခဲ့ကြောင်းလည်းပြောပါတယ်။